ထိုင်းနိုင်ငံဒီမိုကရက်ပါတီထိပ်တန်းအကြံပေးပုဂ္ဂိုလ်နဲ့ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ချွန်လီပိုင်ကဖွေထိုင်းပါတီအမတ်ဆွန်ဖုံအမွန်ဘီဘက်ကို258မဲ235မဲနဲ့အနိုင်ရပြီးထိုင်းအောက်လွှတ်တော်ဥက္ကဋ္ဌဖြစ်စနေနေ့ကရွေးချယ်ခံရပါတယ်ချွန်လီပိုင်ဟာလက်ရှိအာဏာရစစ်အုပ်စုနဲ့သဘောထားတူတူလည်းဖြစ်ပါတယ်လွှတ်တော်အမတ်469ဦးရဲ့ထောက်ခံမင်းနဲ့ဆေးဆိုးရကလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့မနေ့ပိုင်းမှာထိုင်းလွှတ်တော်ကိုကျင်းပခဲ့တာပါလူငယ်တွေရဲ့ထောက်ခံမှုရထားတဲ့ Future Forward Party ခေါင်းဆောင်တာနာတွန်ကတော့တရားရုံးကအမိတခုကြောင့်လွှတ်တော်ကိုတက်ခွင့်မရပါဘူးနိုင်ငံရေးမှာရေးပန်းစားတဲ့တာနာတွန်ကိုထိုင်းရွေးကောက်ပွဲကော်မရှင်ကလွှတ်တော်အမတ်ဖြစ်အတိအမှတ်ပြုထားပေမဲ့မီဒီယာကုမ္ပဏီတစ်ခုကစုရှယ်ယာတွေကိုတရားမဝင်ပိုင်ဆိုင်တာတွေဆိုတဲ့ဆွဆွဲချက်နဲ့တရားရုံးကအမိန့်ချမှတ်ခဲ့တာပါ။တာနာသွန်ကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆို့ထားပြီးသူရွေးကောက်ပွဲမဝင်ခင်မှာစုရှယ်ယာတွေကိုတရားဝင်လုပ်ခဲ့တယ်လို့ဆိုပါတယ်။